မိတ်ဆွေအမေရိကန်ပြည်ထောင်စုနဲ့ EU ကယူကရိန်းနိုင်ငံကိုကူညီသလိုမျိုးမြန်မာကိုအကူအညီပေးကြဖို့နဲ့မြန်မာပြည်သူတွေဟာမြန်မာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုထံကိုအတော်လေးခံစားနေရပါတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတကပြောဆိုလိုက်ပါတယ်စစ်တပ်ကနိုင်ငံရေးကနေလုံးဝဆုတ်ခွာရမယ်ဆိုတာအပါအဝင်အချက်၄ချက်ပါတယ်ကြိုတင်သတ်မှတ်ချက်လက်ခံမယ်ဆိုရင်တော့မြမစစ်ကောင်းဆောင်တွေနဲ့ဆွေးနွေးကောင်းဆွေးနွေးမယ်လို့လည်း NUG သမ္မတကပြောပါတယ်ရိုက်တာသတင်းဌာနကနေကျင်းပတဲ့ Writer Next Online ညီလာခံတက်ရောက်တဲ့ NUG ယာယီသမ္မတဒူဝါလာရှိလာကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ကိုသားညွန်ဦးကအနှစ်ချုပ်တင်ပြပေးပါမယ်ရှင
်။ NUG အမျိုးသားညီညွတ်ရေးအစိုးရသူတို့ရဲ့စုမိုးဒေတာတွေမှာပြည်သူအုပ်ချုပ်ရေးတွေကိုစတင်လှုပ်ဆောင်နေပြီးတော့လူထုရဲ့ကျန်းမာရေး၊ပညာရေး၊လူမှုရေးတွေကိုကူညီလှုပ်ဆောင်ပေးနေတယ်ဆိုပြီးတော့ NUG ယာယီသမ္မတဒူဝါလာရှိလာကပြောပါတယ်။စစ်စောဘဝအခြေအနေတရက်ကတော့စစ်ကောင်စီဘက်ကဒီရုရှားလုပ်လေရင်တွေနဲ့အရတားလူလူကိုပြစ်ခတ်တာကြေးရော်တွေကိုမိရှို့တာတွေရှိနေပြီးတီးတွဲနိုင်ငံတကာကအကူအညီတွေပေးကြဖို့ NUG ယာယီသမ္မတကတိုက်တွန်းပါတယ
်တကယ်လို့အများကယူကရိန်းကိုအမေရိကန်နဲ့ EU တွေထောက်ပံ့တယ်လို့သာထောက်ပံ့နေမယ်ဆိုရင်ကျွန်တော်တို့ရဲ့ပြည်သူလူထုရဲ့တပ်ဖြတ်ချင်းခံရတဲ့ဆင်းရဲဒုက္ခတွေကအများဆုံးပြင်းထန်သွားမယ်လို့ကျွန်တော်တို့ခဏကလည်းပြောထားပြီးဖြစ်ပါလေ။ဘာလို့ဆိုတော့အင်မတန်အားကောင်းတဲ့လက်နဲ့တင်တဲ့တော်လေးနေနဲ့ရဟတ်တင်တဲ့ပြည်သူလူထုပေါ့ပြစ်မဲ့တတ်ဖြတ်ပြီးတော့ရွာစင်လှည့်ပြီးမြှို့နေတာကိုကျွန်တော်တို့အများဆုံးရပ်ဆိုင်ချင်ပါလေ။ဒါကြောင့်မလို့နိုင်ငံတကာကကိုချင်းစာနာရှိတဲ့မိတ်ဆွေများအနေနဲ့အများဆုံးသူ့အချင်းတော်လကောင်းနိုင်ငံတော်လိုက်တော်လကောင်းကိုညီမဲ့ဆိုရင်အရင်ချင်းစုတင်ပါလေ။အနာဂတ်မှာနိုင်ငံပြန်လေတိဆောက်တဲ့နေရာမှာသူတို့နဲ့လည်းကျွန်တော်တို့အနည်းကလေးလေးနဲ့နဲ့ပေါင်းသင်ပြီးတော့နိုင်ငံပြန်ပြီးတည်ဆောက်ချင်ပါတယ်ဆိုတာကိုရှင်းပြလိုပါတယ
်စစ်တပ်ကအာဏာသိမ်းပြီးခရက်ကအကြမ်းဖက်မှုတွေကြောင့်ရပ်သားပြည်သူ 2,400 ကျော်သေဆုံးခဲ့ရတယ်လို့လည်းသူကပြောပါတယ်လက်ရှိမှာတော့ NUG လက်အောက်ခံပြည်သူ့ကာကွယ်တပ် PDF တိုင်ရင်300ကျော်နဲ့ဒေသခံကာကွယ်တပ် 100 ကျော်ကစစ်ကောင်စီတပ်တွေနဲ့ရင်ဆိုင်တိုက်ခိုက်နေပြီးတော့အခုချိန်အထိ PDF ရဲဘော် 2,000 ကျော်ကြာဆုံးခဲ့ရပြီဖြစ်တယ်လို့သူကပြောပါတယ်ဒါပေမဲ့လို့ငွေကြေးနဲ့လက်နက်မလုံလောက်မှုတွေသူကြုံနေရတယ်လို့ဝန်ခံပြောဆိုပါတယ
်ကျွန်တော်တို့ငွေရေးကြေးရဲ့အခက်အခဲဖြစ်ပါတယ်လက်နက်မလုံလောက်မှုတွေဖြစ်ပါတယ်ပြည်သူလူထုအားလုံးဟာထွက်ပြေးနေရတဲ့အတွက်ကြောင့်သူတို့ရဲ့လူမှုရေးတွေကိုကျွန်တော်တို့ပြုစုစောင့်ရှောက်ရတဲ့အလုပ်တွေကိုကျွန်တော်တို့အင်မတန်ဂရုစိုက်ပြီးလုပ်ဆောင်နေရတဲ့အခက်တွေမှာအခက်အခဲတွေများများစွာရှိပါတယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ဒေါ်လာချင်းကိုကိုလူချင်းစာနာထောက်ထားမှုရှိတဲ့ကမ္ဘာပြည်သူများနိုင်ငံများအနေနဲ့လည်းကျွန်တော်တို့ဂရုစိုက်ပြီးတော့ပံ့ပိုးကူညီဖို့စစ်ဝင်စားပေးဖို့ကျွန်တော်အနေနဲ့တောင်းဆိုချင်ပါတယ်
လေရင်ပြစ်လက်နက်မျိုးကိုသာအကူအညီရခဲ့မယ်ဆိုရင်တော့ချိန်တိုတွင်းမှာမြန်မာလူထုရဲ့အောင်မြင်မှုကိုရနိုင်ပြီးတော့တစ်ဖက်မှာအာဆီယံနဲ့နိုင်ငံတကာကလူလားသလိုစစ်တပ်ကစကားဝိုင်းကိုရောက်လာလိမ့်မယ်လို့သူကပြောပါတယ်စစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်ကောင်စီကအကြမ်းဖက်နှိမ်နှင်းခဲ့တဲ့နောက်ပိုင်းတော်လှန်ဆန့်ကျင်တဲ့လူထုအတွက်မှာစစ်တပ်နဲ့ညှိနှိုင်းဆွေးနွေးလို့စိတ်မရှိတော့ဘူးလို့ NUG သမ္မတကပြောပါတယ်မဖြစ်မနေသူတို့ဆွေးနွေးရမယ်ဆိုရင်တော့ NUG ဘက်ကအချက်၄ချက်ပါကြိုတင်သတ်မှတ်ချက်ကိုချမှတ်ထားပြီးဖြစ်တယ်လို့လည်းသူကပြောပါတယ
်တိုက်ခိုက်တတ်ဖြတ်နေတာနောက်တခါယွာဒီကိုလိုက်ပြီးမီးရှို့နေတာစတဲ့ပြန်ဒါဒီကိုကောက်ွယ်နိုင်ဖို့